အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုဖြေလျော့ဖို့ကြိုးစားတဲ့အနေနဲ့လူအမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်မိမေလွန်ကြိုရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံရေးဝန်ကြီးဘရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအန်ဒရီကေပင်ညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအဲ့ဒီလိုကတိပြုပြောဆိုတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံအကြားကုန်သွယ်ရေးနဲ့ရွှေပြောင်းဝင်ရောက်တာလိုကိစ္စတွေမှာထိတ်တိုက်လို့မဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ပေါ်မက္ကဆီကိုမှာစိုးရိမ်နေကြတာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့တဲ့ကိစ္စမှာအလုံးအင်းနဲ့ပြန်ပို့တာမျိုးလုံးဝမဟုတ်တယ်လို့စစ်တပ်ကလည်းသုံးမှာမဟုတ်ပါဘူးလို့ဝန်ကြီးကယ်လီကအလေးထားပြောပါတယ်အမေရိကန်နဲ့မက္ကဆီကိုတို့ဟာအင်အားကြီးတဲ့တိုင်းပြည်တွေဖြစ်ကြပြီးအခါအားလျော်စွာသဘောထားကွဲပြားတာတွေရှိမှဖြစ်ပေမဲ့သူ့ရဲ့ဆွေးနွေးပွဲတွေကတော့အလုပ်ဖြစ်ပြီးအနာဂတ်ကိုဦးတည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဒရက်စ်တီလာဆန်ကပြောပါတယ်သမ္မတပညာရည်တူနဲ့ဆွေးနွေးတဲ့အကြောင်းအရာသေးစိတ်တွေကိုတော့အမေရိကန်နိုင်ငံသားရေးဌာနကမထုတ်ပြန်ပါဘူး